ပြီးခဲ့တဲ့ရက်ပိုင်းကကော့တောင်ပင်လယ်ပြင်မှာဖမ်းမိတဲ့မွတ်စလင်တွေကိုစစ်တွေနဲ့မောင်းတော်မျိုးနယ်တွေစီကိုတီးတီးကျွတ်ကြောင်ပြီးခဲ့ပါတယ်။အဲ့ဒီထက်က18ယောက်ကိုစစ်တွေမျိုးပေါ်မှာအာဏာပိုင်တွေကစီစစ်ပြီးမိသားစုဝင်တွေစီကိုပို့ဆောင်ထားပါတယ်။ကျန်တဲ့သူတွေကိုတော့မောင်းတော်ငခုရဒုက္ခတဲ့စခန်းမှာထားပြီးအဲ့ဒီထဲမှာဘင်္ဂလားဒေ့ရှ်ကလူတွေပါဝင်တာကြောင့်စစ်စည်ရေးလုပ်နေတယ်လို့မောင်းတော်ခရိုင်အုပ်ချုပ်ရေးမှူးကပြောပါတယ်။ဒီသတင်းအပြည့်အစုံကို VOA သတင်းတောက်ကိုသက်နိုင်ကတင်ပြထားပါတယ်ရှင်။
ကော့တောင်ပင်လယ်မှာဖမ်းမိခဲ့တဲ့လေးစီးကြီးရိုင်ဂျာ182ယောက်တည်းက18ယောက်ကိုစစ်တွေမျိုးတေးချောင်းရိုင်ဂျာကျေးရွာကိုပို့ဆောင်ခဲ့ပြီးကျန်တဲ့ရိုင်ဂျာတွေကတော့မောင်တော့ငခုရပြင်လေလက်ခံရေးစခန်းမှာမြန်မာအာဏာပဒေကစီစစ်ဆောင်ရွက်နေတယ်လို့မောင်တော့ခံအုပ်ချုပ်ရေးမှူးဦးစိုးအောင်ကပြောပါတယ
်။ဒီလိုမောင်တော့မျိုးမောင်တော့ပေါ့ဗျာ။အော်အဲ့တော့ဒီလိုဘူးဒီကံဒီကံဒီဘူးရရှိဒီရောစီစစ်ရမောစီစစ်တယ်ပြီးအဲ့မှာစစ်နေရမှာဘာသာလေးဆိုင်နဲ့ပါဝင်ရဘူးရရှိစီစစ်တယ်ဟိုရတဲ့ဘက်မှာအရင်အမှုဖွင့်တာဒီတော့ရမမမူဝခရာလာရှိနေတော့အဲ့အမှုကိုရင်းရင်းဆိုင်ပြောင်းရှင်းမှာပေါ့နော်
အဲ့ဒီမခူရပြန်လေလက်ခံရေးစခန်းမှာစီစဉ်နေသူတွေထင်မှာဘင်္ဂလားဒေ့ရှ်ဘက်ကလူတွေပါဝင်လာတာကြောင့်တူတူချင်းချင်းစီစဉ်နေရပြီးအခုရှိဒီတနေ့ရောက်ပါတယ်ဆိုတာကိုမသိရသေးဘူးလို့သူကစက်ပြောပါတယ
်ဒီမှာနေရတော့မဟုတ်ဘူးဘင်္ဂလားဒေ့ရှ်ကဆိုရင်တော့ဘင်္ဂလားဒေ့ရှ်အစိုးရရဲ့ရဲပါတယ်ကျွန်တော်တို့အားလားအဲ့ဒါဒီမှာဒီဘက်ကိုခိုးဝင်လာတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိနေတယ်ကျွန်တော်ကဥပဒေကြောင့်ရထိခိုက်ပြီးတော့လာဝကရနဲ့ရေးပြီးပြီးသွားတယ်ရေးပြီးသွားဟိုဘက်နှစ်နိုင်ငံပြန်လွှတ်ပြလိုက်တာလေလည်းဒီကျမလာမကူရကမ်းပါပဲကိုယ်လည်းဒီမှာလေးပါဒါကမပါတော့ကျွန်တော်တို့ကြံမတီးသေးဘူးကြာဥမာစီစဉ်လို့ရှိတယ်နော
်စစ်တွေမျိုးနဲ့ပေးချေပါကတော့18ဦးပို့ဆောင်ပေးခဲ့တာဖြစ်ပြီးသူတို့ကတော့တာဝန်ရှိသူတွေကစစ်ဆေးပြီး NVC ကတွေလုပ်ပေးခဲ့တယ်လို့သူတို့ရဲ့မိသားစုဝင်စီကိုလေ့ကျောင်းပေးလိုက်ပြီးလို့သေချောင်းအုပ်ချုပ်ရေးမှူးဦးစံရကျော်ကပြောပါတယ်
အဲ့ဒီ18ဦးဟာတယောက်ကယောက်ျားယောက်ျားအားလုံး main ကလေးဟာ10ယောက်ယောက်ျားလေးကခဏရနောက်13ယောက်ကတပိုင်းရွာတိုက်ကအဲ့ဒီလူတွေကိုဟိုသက်ဆိုင်ရဲ့အုတ်ထည်လူတွေကိုအဲ့လိုက်တယ်သူတို့ NVC ကနေလုပ်ပေးလိုက်တယ်ဟောကျွန်းလေမျိုးလေလာဝကအပေးကလေအဲအင်းသူတို့ကဘာထောက်တာမရှိဘူးသူတို့က NVC ကနေမရှိတော့အဲ့ဒီအင်းဒီကခံခိုင်းရတော့
ရခိုင်ပြည်နယ်မှာနေထိုင်ကြတဲ့ရိုဟင်ဂျာတွေကိုထုတ်ပေးတဲ့ MBC ကဟာသူတို့မှန်တကယ်ရခိုင်ပြည်မှာနေထိုင်နေဆိုတဲ့အတိမပြုကဖြစ်တယ်လို့လည်းစေဆောင်အုပ်ချုပ်ရေးမှူးကပြောပါတယ်
။ကဲကန်ထားတဲ့လူကဂျီမာနေတဲ့လူလို့အတိမဖြစ်တယ်ပေါ့။အဲဂျီအဲနောက်သူအဲ့ဒီတောင်တောင်နိုင်ငံကကဲလို့ရတယ်ရှောင်းမှုဆိုလို့ဒီ MBC ကဲခိုင်မှရှောင်းလို့ရတော့မင်းကမင်းကလို့ဒီမှာအဖို့ပေါ်တယ်ဒီမှာနေထိုင်ရအထောက်အကူပေးဦးတော်လို့ပါလို့အထောက်အကူရှိရင်နိုင်ငံကကဲနိုင်ရှောင်းနေကြတာပဲ။
ရခိုင်ပြည်နယ်မှာရှိတဲ့ရိုဟင်ဂျာတွေကကမ်းတမ်းနေနေတခုတည်းနဲ့ကမ်းတွေမှာနေထိုင်ရတာကြောင့်အလောက်ကန်ခွင်လန်းရှာပါပြီးဆော့ဝက်နေတဲ့ခက်ခဲတွေနဲ့ရင်ဆိုင်နေရတာပါ။ဒါကြောင့်မကြာခဏဆိုသလိုပြည်ပနိုင်ငံတွေကိုထွက်ပြေးနေကြရတာဖြစ်တယ်လို့ရိုဟင်ဂျာတိုင်ဝမ်ကပြောဆိုကြပါတယ်။ရခိုင်ပြည်နယ်မှာပြီးခဲ့တဲ့2019ခုနှစ်ကအာဆာကျင်းပတိုက်ခိုက်မှုဖြစ်စဉ်နောက်ပိုင်းတပ်မတော်နေနေစုနေနေဆောင်ရွက်ခဲ့တာကြောင့်ရိုဟင်ဂျာ9သိန်းကျော်လောက်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားရတယ်လို့ကုလသမဂ္ဂကပြောဆိုထားပါတယ်။မြန်မာသူရကရိုဟင်ဂျာဆိုတဲ့အုံလုံးကိုလက်မခံတဲ့ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားတဲ့ဒုက္ခတွေကိုပြန်လည်လက်ခံဖို့အတွက်ဘင်္ဂလားဒေ့ရှ်နဲ့သဘောတူညီထားသလိုပြန်လည်လက်ခံရေးစခန်းတွေလည်းဖွင့်လှစ်ပေးထားတာဖြစ်ပါတယ်။